စကိုင်းတိုင်းခင်ဦးမြို့နယ်ထဲမှာစစ်ကောင်စီတပ်ဖက်ကလက်နက်ကြီးတွေနဲ့ပစ်ကတ်တာကြောင့်လက်နက်ကြီးအစမှန်ပြီးခုသတင်းပတ်ထဲမှာပဲကလေးငယ်တွေအပါအဝင်အရသား6ဦးသေဆုံးခဲ့တယ်လို့ဒေသခံတွေကပြောဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးသတင်းပေးပို့ချက်ကိုကိုညာဝင်းအောင်ကပြောပြမှာပ
ါစကိုင်းတိုင်းရေဦးမြို့နယ်တိုင်းရင်းစစ်ရုံနဲ့မြို့အထက်ကြာဝန်းအဝိုင်းမှာတပ်ဆွဲထားတဲ့စစ်တပ်ဟာခင်ဦးမြို့နယ်တဲကိုလက်နက်ကြီးတွေနဲ့ပစ်ကတ်တာကြောင့်အခုသတင်းတစ်ပတ်အတွင်းကလေးငယ်တွေအပါအဝင်ဒေသခံ6ဦးသေဆုံးခဲ့ရတယ်လို့မြို့ကန်တွေကပြောပါတယ်လက်နက်ကြီးပစ်ခတ်မှုကြောင့်ဇူလိုင်16ရက်မှာဒေသခံ2ဦး19ရက်မှာကလေးငယ်2ဦးအပါအဝင်ဒေသခံ3ဦးနဲ့ဇူလိုင်20ရက်နေ့မှာတော့ဒေသခံ2ဦးစုစုပေါင်း6ဦးသေဆုံးခဲ့ရပြီး6ဦးဒဏ်ရာရရှိခဲ့တယ်လို့ဒေသခံကူညီကယ်ဆယ်ရေးသမားတို့ကပြောပါတယ်အရသာတည်ဆုံးမှုတွေနဲ့ပတ်သက်လို့နေမြေအခြေအနေတွေကြောင့်BOA ကအတိအကျအတည်ပြုနိုင်တာမျိုးမရှိသေးသလိုစစ်ကောင်စီဘက်ကလည်းသတင်းထုတ်ပြန်တာမျိုးမရှိသေးပါဘူ
း။အဲယူကနေပဲတိုင်းရင်းစစ်ရုံကနေလှမ်းပြီးတော့လက်နက်ကြီးနဲ့ထုတယ်။မနေ့ကတော့အဲ့မှာဒီတပေးရွာကဒီလိုလက်နက်ကြီးနဲ့ထုတာကတော့ဒီအဲ6နှစ်ရကလေးလေးကတော့ပွေးချင်းပြီးပါ။အဲ့ကျန်တဲ့ဒီနှစ်ယောက်ကတော့အဲ့ရှင်းတိုင်းနဲ့မနေ့ကပဲတခါတည်းသုံးသွားတာပေါ့။အဲ့ဒါမနေ့က3ယောက်ဒီနေ့ကအဲ့မူးတာရွာလေးကြာတာကြာတာကအဲ့ဒီကျင်းလေအဲနောက်တဲ့2ရက်ပေါ့နော်အဲမနေ့ကနေ့တကယ်နေ့ရဆို5ရက်16ရက်နေ့ရ2ရက်ဆိုတော့6ရက်ဖြစ်သွားမှာပေါ့တန်ရရတာကလည်းဟိုတနေ့က16ရက်နေ့ရ2ဦးတကယ်မနေ့က5ဦးအားလုံးပေါင်း6ဦးပေါ့အဲတိုက်ပွဲတွေကဒီဘက်မှာလည်းစစ်ကြောင်းမရှိဘူးလို့တိုက်ပွဲလည်းမရှိဘူ
းစစ်ကောင်စီတပ်ဟာရေဦးမြို့နယ်ထဲမှာတပ်ဆွဲထားပြီးနောက်ခင်ဦးမြို့နယ်ထဲမကြာခဏနေမြေရှင်းလင်းရေးတွေလုပ်သလိုရေဦးမြို့တပ်ဆွဲထားတဲ့နေရာကနေခင်ဦးမြို့နယ်တဲကိုလက်နက်ကြီးတွေပစ်ခတ်ရမှာဒေသခံတွေရှိတဲ့နေရာကိုကြားရောက်ပောက်ကွဲတာလို့ကူညီပေးနေသူတွေကပြောပါတယ်ခင်ဦးမြို့နယ်ထဲမှာတော့စစ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်ဖွဲ့တွေကြားတိုက်ပွဲဖြစ်တာမရှိဘဲလက်နက်ကြီးတွေပစ်ခတ်နေတာလို့ဒေသခံကာကွယ်ရေးတပ်ဖွဲ့ဝင်တဦးကအခုလိုပြောပါတယ
်စစ်ကြောင်းသားလို့ဖြစ်တယ်ဆိုရင်လည်းတမျိုးပေါ့ကျွန်တော်တို့ကပြီးတော့ဒီကာကွယ်ရေးအဖွဲ့နဲ့စစ်ကောင်စီနဲ့အပြန်အလှန်ပြစ်ကြခံကြတိုက်ကြခံရရင်လည်းဟိုခြေကိမှုဖြစ်တယ်ဆိုရင်လည်းတမျိုးအခုကမရှိဘဲနဲ့ကိုပြစ်နေတာ။လက်နဲ့ပြစ်တဲ့လက်နဲ့ကြီးတွေကကျွန်တော်တို့ခေုံမျိုးနယ်ဘက်ကဂျွာလီကအကုန်ရောက်တာလက်နဲ့ကြီးတွေ။အဲ့တော့120တွေဖြစ်တယ်81နေဖြစ်တယ်ပေါ့နော်60ဆိုရင်တော့သူတို့ဟောဖြစ်တယ်။အဲအဲ့ဒီလက်နဲ့တွေကမပြတ်ပြစ်နေတာဆိုတော့တော်တော်လေးကိုကျွန်တော်တို့လည်းသုံးသက်ရခက်နေတယ်။ဂျီသူတွေနေတဲ့ဂျွာလေးကိုဖြစ်တယ်ဂျွာထဲမှာကြားတယ်ဂျီသူတွေကမှန်တယ်ပြင်းထန်တန်ရာနဲ့သေဆုံးမှုတွေဖြစ်တယ်ဆိုတော့တော်တော်လေးတော့သုံးသက်ရခက်တယ်ကြား
။စကိုင်းတိုင်းအတွင်းPDF ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေဟာကြေးရွာတွေကိုအခြေပြုပြီးအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေတာကြောင့်နေမြေရှင်းလင်းရေးစစ်ဆင်မှုတွေလုပ်နေရတာလို့စစ်ကောင်စီဘက်ကမကြာခဏအကြောင်းပြပြောဆိုပါတယ်။လက်နက်ကြီးပစ်ခတ်မှုတွေကြောင့်ဒေသအတွင်းမူးသာတက်ပေးရွာသစ်ချမ်းသာကုန်းမြောင်ပင်ကျန်းဆယ်ကြီးကြေးရွာ6ရွာကဒေသခံ1000လီပါဘေးလွတ်ရာကိုတင်းချောင်နေကြရပါတယ်။စစ်တပ်ရဲ့နေမြေရှင်းလင်းမှုအတွင်းခင်ဦးမြို့နယ်ထဲမှာနေအိမ်9000လီပါမီးလောင်ဆုံးရှုံးခဲ့ရပြီးအကြောင်းအမျိုးမျိုးနဲ့ဒေသခံ100ကျော်သေဆုံးခဲ့ရတယ်လို့စေဘေးဆောင်ကူညီသူတွေကပြောပါတယ်ခင်ဗျာ။